နိုင်ငံ၅နိုင်ငံပါဝင်တဲ့စီးပွားရေးအင်အားကောင်းစာနိုင်ငံများ BRICS ထိပ်သီးစည်းဝေးပွဲကိုတနင်္ဂနွေနေ့ကြာလို့ရှိရင်တရုတ်နိုင်ငံမှာကျင်းပတော့မှာပါကမ္ဘာရေးရာတွေအပေါ်အနောက်နိုင်ငံတွေရဲ့ဩစာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ BRICS နိုင်ငံတွေကသူတို့ရဲ့ပူပေါင်းစည်းပွားအင်အားကိုပြတ်တာဖို့ရည်ရွယ်တဲ့စီဝေပွဲလို့လည်းလေ့လာသူတွေကပြောကြပါတယ်အထူးသဖြင့်တရုတ်သမ္မတကနိုင်ငံတကာရေးရာမှာဥဆောင်နိုင်သူဖြစ်တယ်ဆိုတာကိုကမ္ဘာအလယ်မှာပြတ်တာဖို့စ조사နေတယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်ဘေကျင်းမြို့တော်ကနေသတင်းတောက်ဝီလျံအိုက်နဲ့စိုက်ဘောဒစ်ကူပတာတို့ပေးပို့တဲ့သတင်းတွေကိုအခြေခံပြီးတော့မဆုမျက်မွန်ကဆက်ပြီးတင်ပြမှာပါရှင်
BRICS လို့အတူကောက်ခေါ်တဲ့တရုတ်၊ဘရာဇီး၊ရုရှား၊အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများထိပ်သီးစည်းဝေးပွဲကိုတရုတ်နိုင်ငံအရှေ့တောင်ပိုင်းရှာမိန်မြို့မှာကျင်းပမှာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားသိသာတဲ့သဘောထားကွဲမှုတွေရှိနေချိန်အိန္ဒိယတရုတ်နိုင်ငံကသူ့ရဲ့နိုင်ငံရေးနဲ့စီးပွားရေးအကျိုးအတွက် BRICS အဖွဲ့ကိုအသုံးချနေသလားဆိုတဲ့တန်တရားတွေရှိနေချိန်မှာဒီထိပ်သီးစည်းဝေးပွဲကိုကျင်းပတာဖြစ်ပါတယ်။သမ္မတ Trump အဆိုအရကအမေရိကန်ဦးစားပေးဆောင်ရွက်နေချိန်မှာတရုတ်နိုင်ငံကတော့နိုင်ငံစုံအကျိုးကိုဦးစားပေးလုပ်နေပါတယ်ဆိုတာပြသဖို့အခွင့်အလမ်းကောင်းအဖြစ်တွက်ထားတာသိကြတယ်လို့အမေရိကန်အခြေစိုက် Asia Pacific Center for Security Studies အဖွဲ့ကပါမောက်ခမိုဟာမာလီကပြောပါတယ်မိတ်ဆွေနိုင်ငံမဟာမိတ်နိုင်ငံသိပ်မများတဲ့တရုတ်ကဖွံ့ဖြိုးစဉ်နိုင်ငံလေးတွေအလဲအလတ်နိုင်ငံတွေနဲ့နိုင်ငံစုံပါဝင်တဲ့ဆွေးနွေးပွဲတွေဗန္နာရေးအဖွဲ့အစည်းတွေကိုများနိုင်သမျှများအောင်လုပ်ဖို့စိတ်အားတန်နေတယ်လို့ပါမောက်ခမလီက VOA ကိုပြောကြားခဲ့ပါတယ် BRICS ထိပ်သီးစည်းဝေးပွဲကျင်းပတဲ့အတွက်တရုတ်သမ္မတရှီဂျင်းပင်ကိုကမ္ဘာခေါင်းဆောင်တစ်ယောက်အဖြစ်ပို့ပြီးအမြင်ရောက်စေတယ်လို့တရုတ်ပြည်သူတချို့ကလည်းယုံကြည်နေကြပါတယ်ဒါပေမဲ့ BRICS အဖွဲ့ထဲမှာပါတဲ့ရုရှားနဲ့အိန္ဒိယနိုင်ငံတွေဘက်ကဒါကိုသဘောတူရဲ့လားဆိုတာမေးခွန်းထုတ်စရာဖြစ်ပါတယ်အာရှအလဲပိုင်းနိုင်ငံတွေမှာအခြေခံအဆောက်အုံတွေတိုးတက်ဖွံ့ဖြိုးစေတဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုရုရှားတို့ဘက်ကတက်တက်ကြွကြွထောက်ခံခြင်းမရှိပါဘူး။ရုရှားကိုယ်တိုင်ကအာရှဥရောပစီးပွားရေးသမဂ Eurasian Economic Union အစီအစဉ်ကိုလုပ်နေတာပါ။တခါတရုတ်နဲ့အိန္ဒိယကလည်းသဘောထားကွဲမှုတွေရှိပါတယ်။နှစ်နိုင်ငံနယ်စပ်မှာဘူတန်နိုင်ငံတွေကဒိုကံကုန်းပြင်မြင့်ကိစ္စနဲ့ပတ်သက်လို့စည်ရေးပဋိပက္ခဖြစ်လာတော့မယ့်အထိတင်းမာမှုတွေလက်တလောမှာပဲဖြစ်ခဲ့တာပါ။တရုတ်အစိုးရဟာတရုတ်နိုင်ငံတည်းမှာနိုင်ငံတကာအဖွဲ့အစည်းတွေတည်ထောင်လာအောင်အခုနောက်ပိုင်းနှစ်တွေမှာအားပေးလာပါတယ်။ BRICS အဖွဲ့ထဲမှာတခြားနိုင်ငံတွေပိုပါဝင်လာအောင်လို့ BRICS Plus အဖြစ်နဲ့တိုးချဲ့ဖို့လည်းတရုတ်အစိုးရကလက်တလောမှာပဲအဆိုပြုခဲ့ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်အပေါ်ကြံအဖွဲ့ဝင်နိုင်ငံတွေကခိုင်ခိုင်မာမာကန့်ကွက်ခဲ့ကြပါတယ်။
China want to be the leader for this organization. The other four may not necessarily agree. So that's why.
ရုပ်ကဖွဲ့ခေါင်းဆောင်ဖြစ်ချင်တယ်။ဒါပေမဲ့တခြားလေးနိုင်ငံကလက်ခံချင်းမှလက်ခံပါပါ။ဒါကြောင့်ရုပ်ကနောက်ထပ်ဖွဲ့ဝင်တွေထပ်ပါလောင်းတွန်းတွန်းတိုက်တိုက်လုပ်နေတာဖြစ်ပါတယ
်။တရုတ်ဥရောပနိုင်ငံတကာစီးပွားရေးတက္ကသိုလ်ကဗန္နာရေးနဲ့စီးအင်းဌာနပမောက္ခ Oliver Ree ရဲ့သုံးသပ်ချက်ပါအဖွဲ့ပို့ပြီးခိုင်မာစေဖို့ထက်တရုတ်ရဲ့အနေအထားပို့ပြီးအားကောင်းစေဖို့လို့တချို့ကလည်းပြောကြပါတယ်။တနင်္ဂနွေနေ့ကနေအင်္ဂါနေ့အထိရှာမိန်မြို့မှာကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာတော့ဒီကိစ္စကိုတရုတ်အစိုးရကရှေ့တန်းတင်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ BRICS Plus အဖြစ်နိုင်ငံတွေတိုးချဲ့ဖို့ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုနောက်မှထပ်ပြီးရှင်းပြဖို့လိုမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ရီကပြောကြားခဲ့ပါတယ်။ပါမောက်ခ Oliver Ree ကတော့လက်ရှိရှိနေတဲ့ BRICS အဖွဲ့ဝင်၅နိုင်ငံကြားမှာစီစီလုံးလုံးရှိစေမယ့်ကိစ္စတွေကိုရှာဖွေဖို့လိုမယ်လို့အခုလိုပြောပါတယ
်။ I think the BRIC is kind of falling apart due to many different kind of reasons.
အကြောင်းအရာတော်တော်များများကိုအခြေခံပြောရရင် BRICS အဖွဲ့ကြီးဟာပြိုကွဲနေပြီလို့ကျွန်တော်ထင်ပါတယ်။အဖွဲ့ဝင်၅နိုင်ငံအနေနဲ့အဖွဲ့အစည်းတစ်ခုတည်းမှာပဲပါဝင်မနေသင့်ပါဘူး။
အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီမှာမတူညီမှုတွေအများကြီးရှိနေတယ်လို့သူကပြောပါရယ် BRICS အဖွဲ့ဟာကုန်သွယ်ရေးအဖွဲ့ကြီးမဟုတ်တဲ့အတွက် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်တွေအပေါ်မှာလွှမ်းမိုးအောင်မလုပ်နိုင်ပါဘူး။ဒါအပြင်ဒီအဖွဲ့နဲ့ကုန်သွယ်ရေးမမျှတမှုဟာကြီးမားတယ်လို့ BRICS ရဲ့စီးပွားဘက်နိုင်ငံတချို့ကလည်းထောက်ပြနေပါရယ်။တရုတ်နဲ့စီးပွားရေးမှာသူများနိုင်ငံတွေစီကဝယ်တာထက်သူတို့ကုန်ပစ္စည်းတွေရောင်းတာပိုများတဲ့အတွက်ကုန်သွယ်ရေးမမျှတဘူးလို့ပြောကြတာပါ။ဒါပေမဲ့တရုတ်နိုင်ငံကတော့ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းကိုကိုစားပြုထားတဲ့ BRICS အဖွဲ့ကြီးဟာအင်အားကောင်းစားဈေးကွက်တွေပိုပြီးတိုးတက်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့စီးပွားရေးပုံမခိုင်မအောင်လုပ်နေတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံတကာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတဲ့အခန်းကနေပိုပြီးပါဝင်လာနေပြီလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယီကပြောပါတယ်ရှင်။